Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ12ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါစီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေအဆုံးသတ်ရရတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီကနေ့ဒေသစံတော်ချိန်ညနေပိုင်းမှာစတင်အသက်ဝင်ပါမယ်တခါဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်ဟာအဆုပ်အေးမိပြီးနေမကောင်းဖြစ်တာကြောင့်မလို့ဒီကနေ့နဲ့ဒီစီဇန်ထားတဲ့မဲဆွယ်စည်းရုံးပွဲတွေကိုရန်နာထားပါတယ်တခါဒီမြောက်ကိုရီးယားနိုင်ငံကနောက်ထပ်နျူကလ িয়ার ဆန်တာမှုတစ်ခုကိုအချိန်မရွေးထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့သတိပေးထားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့ဗြိတိန်နိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုရှိပါတယ်တဆက်သေးပါပဲသူ့ရဲ့ခီးစဉ်အတွင်းမှာတော်ဝင်စစ်တပ်ကတူကိုတွားပြီးတော့လေ့လာမယ့်အပေါ်ဘယ်လိုသုံးသပ်မှုရှိပါသလဲ
ဗြိတိန်ငါးအကယ်ဒမီကိုတွားတယ်ဆိုတဲ့ကိစ္စကတော့အကောင်းမြေဝါဒအနေနဲ့ကြည့်မယ်ဆိုရှင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီပူလောင်းတွေကိုဘယ်လို train လုပ်
နောက်ပိုင်းမှာသတင်းအပြည့်အစုံကိုနားဆင်ရပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာလူပေါင်း 3,000 နီးပါးတည်ဆုံးခဲ့ရတဲ့ 9/11 အကြမ်းဖက်မှုကြီး15နှစ်ပြည့်ခဲ့ပြီမဲ့အခုချိန်ထိအမေရိကန်နိုင်ငံသားတွေကမမေ့နိုင်ကြသေးတဲ့အကြောင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ Syrian နိုင်ငံမှာသမ္မတ Bashar al-Assad ကိုရာထူးကနေဖယ်ရှားဖို့ကြိုးစားနေကြတဲ့သဘုံအဖွဲ့တွေနဲ့ Syria ဆူရောက်တို့ကြားတိုက်ခိုက်မှုတွေအဆုံးသတ်ရရတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီကနေ့ဒီ Syria ဒေသစံတော်ချိန်ညနေပိုင်းနေဝင်ချိန်မှာစတင်အသက်ဝင်ပါတယ်။ဒီသဘောတူညီချက်ကိုတော့သဘုံတွေကိုကြိုးထောက်နောက်ခံပေးထားတဲ့ American အစိုးရနဲ့ Syria အစိုးရကိုကူညီထောက်ပံ့နေတဲ့ Russia အစိုးရတို့ညှိနှိုင်းရယူခဲ့ကြတာဖြစ်ပါတယ်။အခုသဘောတူညီချက်အရ Syria ဆူရတက်ဖွဲ့တွေအနေနဲ့ Nusra တက်ဦးစစ်သွေးကြွအဖွဲ့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားရပါလိမ့်မယ်။အစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအတိုက်ခံလက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားလေရှိပြီးအရက်သားတွေအဓိကတေချေနေရတဲ့အကြောင်းရင်းဖြစ်တယ်လို့အမေရိကန်အစိုးရကပြောနေတာပါ။အရင်ကဖြစ်ခဲ့ရစရေးသဘောတူညီချက်အများစုမှလိုပဲဒီဒီချိန်သဘောတူညီချက်ဟာလည်းဒီပထမ48နာရီကြာရက်စဲမှုနဲ့စတင်မှာပါ။အချိန်ကာလထပ်တိုးနိုင်ပြီးတော့သတင်းတစ်ပတ်ကြာအထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့ Nusra တပ်ဦးကိုရောဒီ IS အဖွဲ့ဝင်တွေကိုပါပူးတဲ့ထိုးစစ်ဆင်သွားမှာဖြစ်ပါတယ်။Nusra တပ်ဖွဲ့အပေါ်ချင်းမွေးလုပ်ငန်းတွေကိုအလျှော့ပေးသွားမှာမဟုတ်တဲ့အကြောင်းနဲ့ Syria နိုင်ငံအတွင်း Al-Qaeda အဖွဲ့နဲ့ဆက်ဆက်နေတဲ့ Nusra အဖွဲ့ချင်းမွေးဟာ American ပြည်ထောင်စုကအခိုင်အမာလှုပ်ဆောင်သွားမယ်ကိစ္စဖြစ်တဲ့အကြောင်း American နိုင်ငံသားရင်ဝင်ကြီး John Kerry ကပြောပါရယ်အခုနောက်ဆုံးသဘောတူညီချက်အရ9နှစ်ကြာ Syria ပြည်တွင်းစစ်ကြောင်း Aleppo မြို့လိုနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးသွားနိုင်ဖို့ဖြစ်ပါတယ်Syria မှာဒီပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာတည်ဆုံခဲ့ရပြီဖြစ်တယ်လို့လူပေါင်း၁၁သန်းအိုးအိမ်မဲ့နေရတာပါရှင်
။တူရကီနိုင်ငံအရှေ့ပိုင်းဗန်မြိုကအာဏာရပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးဂိတ်မှာကားဘုံးပေါက်ကွဲခဲ့တာကြောင့်လူ48ဦးထဲမှနေဒဏ်ရာရသွားတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒဏ်ရာရသူ46ဦးကအရက်သားတွေဖြစ်ပြီးကျန်2ဦးကတော့ရဲဝန်တွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားပြီးအနာဒိုလာသတင်းဌာနကပြောပါတယ်။မွတ်စလင်တွေရဲ့အားလည်းရပွဲတော်အစ်နစ်အစဒီကနေ့တင်းလာနေ့မနေ့10နာရီ50လောက်မှာပောက်ကွဲမှုဖြစ်တာပါ။ဒဏ်ရာရသူတွေတဲက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲဆူဝက် EKC ကအနာဒိုလူသတင်းဌာနကိုပြောပါရယ်။လူစီကားရရမှာရှိတဲ့အုပ်ချုပ်ရေးမှူးရုံးနဲ့မီတာ200အကွာမှာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ကွဲခဲ့တာလို့ပုတ်ကလီကသတင်းအေဂျင်စီတခုဖြစ်တဲ့ဒိုဂန်ကပြောပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးကတ်အများပြားနေထိုင်ရာနိုင်ငံအရှေ့တောင်ပိုင်းဒေသကတရားမဝင်ကတ်အလုံသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့ဆွဆွဲခံထားရတဲ့မျိုးတော်ဝင်28ယောက်ကိုအုပ်ချုပ်ရေးမှူးကယာရုကနေထုတ်ပြန်ပြီးတရက်အကြာမှာအခုလိုပောက်ကွဲမှုဖြစ်တာပါအဲ့ဒီသူတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာကြာကလေးကထုတ်ပြန်တင်တယ်လို့တူရကီသမ္မတရီဂျက်ဒေးအာရဝန်ကပြောဆိုထားတာပါ
American Democratic Party သမ္မတလောင်း Hillary Clinton ဟာအဆုပ်အေးမိပြီးနေမကောင်းဖြစ်ကြကြောင်း American ပြည်ထောင်စုဒီအနောက်ပိုင်း California ပြည်နယ်မှာတနင်္လာနေ့နဲ့အင်္ဂါနေ့စီစဉ်ထားတဲ့အတိုင်းမဲဆွယ်စည်းရုံးပွဲတွေကိုတွားရောက်နိုင်မှာမဟုတ်ပါဘူး။ American ပြည်ထောင်စု New York မြို့က World Trade Center တိုက်ခိုက်ခံရတဲ့ September 17ရက်အောက်မေ့ပွဲနေ့အချိန်မဲ့အခမ်းအနားတက်ရောက်ချိန်မှာသူမရိုင်လဲသွားတာကိုတွေ့ကြရတာပါ။နေထိုင်မကောင်းဖြစ်နေတာကိုတော့မနေ့ကအထိလူသိရှင်ကြားကြေညာခဲ့ခြင်းမရှိပါဘူး။ ဗီဒီယိုထဲမှာဒီအခမ်းအနားကနေသူမရုတ်တရက်ထွက်ခွာသွားတာတခြားသူတွေရဲ့အကူအညီနဲ့ကားထဲခေါ်သွားတာကိုတွေ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အသက်68နှစ်အရွယ်ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ဟာသူ့သမီးဖြစ်သူချယ်ဆီရဲ့တိုက်ခန်းကနေသူမကိုထောက်ခံသူတွေကိုလက်ပြနှုတ်ဆက်ပါရယ်အပူချိန်ပြင်းထန်ပြီးရေထက်ခန်းချောက်သွားတာကြောင့်နေထိုင်မကောင်းဖြစ်သွားတာဖြစ်ပေမဲ့ကောင်းကောင်းမွန်မွန်ပြန်ပြီးတော့တက်တာလာပါပြီလို့ကလင်တန်ရဲ့ဆရာဝန်ကပြောပါရယ်နောက်ပိုင်းမှာတော့ဆဘကွာမှာရှိတဲ့ဒီသူမရဲ့နေအိမ်ကိုမစ္စစ်ကလင်တန်ပြန်သွားခဲ့ပါရယ်ကလင်တန်ဟာဒီအချိန်တော်ကြာချောင်းဆိုးနေပြီးတော့တောက်ကြနေတုန်းကမှအဆုတ်အေးမိနေတာကိုစစ်ဆေးတဲ့အချိန်မှာတွေ့ခဲ့ရတာလို့ဒီမိုကရက်တစ်ပါတီမဲဆွယ်စည်းရုံးအဖွဲ့ကပြောပါရယ်ရှင
်ကမ္ဘာတဝန်းကအစ္စလမ်ဘာသာဝင်တွေဟာအစ်ပွဲတော်လို့ခေါ်တဲ့အသားသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်ဘုရားသခင်ပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဘုရားသခင်ထံပေးရတဲ့အထိမ်းအမှတ်အနေနဲ့အခုလိုအစ်ပွဲတော်ကိုကျင်းပတာပါ Sorry အာရေဗီယာနိုင်ငံမက္ကာမှာတော့ထောင်နဲ့ချီတဲ့ဘုရားဘူးတွေရောက်နေပါတယ်ဘုရားဘူးတွေဟာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားဒီကနေ့ဆင်နွှဲပါတယ်မကောင်းဆိုးရွားကိုကုစားပြုတဲ့နိုင်ငံသုံးခုကိုဘုရားဘူးတွေကကြောက်စရစ်ခဲရီနဲ့ပြစ်ပေါက်တာဟာအစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးထုံးနှံစင်လာတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာလဲကိုပန်ပွဲတော်လို့ခေါ်တဲ့အစ်ပွဲတော်ကိုဒီကနေ့မှကျင်းပပါတယ်ရှင်ဂျမ်ပြည်နယ်ကဝီဂါအုပ်ချုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုင်းရင်းသား26မျိုးပါဝင်တဲ့လူပေါင်း 12,000 လောက်ဟာအကရီပြိုင်ပွဲတွေကျင်းပကြပါတယ်။တရုတ်နိုင်ငံမှာမွတ်စလင်ဥယျာဉ်တန်း20ကျော်ရှိပြီးအများစုဟာပြည်နယ်နဲ့ပြည်နယ်အဆင့်ရှိတဲ့ဒေသတွေဖြစ်တဲ့ရှင်ဂျန်၊နန်ရှာ၊ဂန်ဆူစတဲ့ဒေသတွေမှာနေထိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်ဓာကာမှာလဲအစ်ပွဲတော်ကမိသားစုနဲ့အတူဆင်နွှဲဖို့အတွက်ခီးသွွားသူတွေများနေတာကြောင့်ယထာနဲ့တင်မောတွေမှာလူပြည့်နေနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာတော့ဆူတောင်းပွဲနဲ့အတူတိုးနွားစိတ်တွေနဲ့တားသက်ပူဇော်ပွဲတွေကျင်းပနေပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေထင်းထင်းလာနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုကိုအချိန်မရွေးထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးလိုက်ပါတယ်မစ်ဆိုင်းတုံးကြီးထပ်မှတက်စင်နိုင်မဲ့နျူကလ িয়ার ထိပ်ဖူးထုတ်လုပ်နိုင်ဖို့အတွက်စမ်းသပ်မှုတွေကိုဒီမြောက်ကိုရီးယားနိုင်ငံအရင်တုန်းကလုပ်ခဲ့တဲ့ပုံချယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမြင်လိုင်ကောင်းတဲ့မှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းကျွန်းကပြောပါရယ်ဒါပေမဲ့တိထက်ပို့ပြီးတော့အသေးစိတ်ကိုတော့မပြောခဲ့ပါဘူးမြောက်ကိုရီးယားကဒီနောက်ဆုံးနျူကလ িয়ার စမ်းသပ်မှုတွေကိုပြီးခဲ့တဲ့တောက်ကြာနေ့ကလုပ်ခဲ့တာဖြစ်ပြီးတော့တဟ5ချိန်မြောက်နဲ့အာအပြင်းဆုံးစမ်းသပ်မှုလည်းဖြစ်ပါရယ်ဒီလိုရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုပျောင်ပျောင်တင်းတင်းဆန့်ကျင်လိုက်တာပဲလို့ဆိုပြီးလုံခြုံရေးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နီလန်းတွေနဲ့တုံ့ပြန်ကင်ထွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့ဆိုးမျိုးတော်မှာကျင်းပနေတဲ့အမေရိကန်တောင်ကိုရီးယားကာကွယ်ရေးဆိုင်ရာအစည်းအဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယူဂျယ်ဆွန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဒီမဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးခြေချောက်မှုဖြစ်တယ်လို့ပြောပါရရှင်
။ရဲတော်ကြာရေကြီးရေရှမ်းမှုကြောင့်တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြောက်ကိုရီးယားနိုင်ငံဘက်ချမ်းကသူတွေဟာဘေးဒုက္ခအကြီးအကျယ်ကြုံတွေ့နေရတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်။ Two Man မြေကြီးပြီးအိမ်တွေထောင်ချီပျက်စီးဆုံးရှုံးတာကြောင့်မြောက်ပိုင်းပြည်နယ်ဖြစ်တဲ့ဟမ်ယန်းမှာလူများပြားအိုးအိမ်တွေဖြစ်ရတယ်လို့ KCNA သတင်းဌာနကဆိုပါရယ်။ရေကြီးရေရှမ်းမှုကြောင့်လူပါ133ယောက်အထိသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့ကုလသမဂ္ဂလူသားချင်းဆိုင်ရာကူညီပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောပါရယ်စိုက်ပျိုးမီ16,000ဟက်တာလောက်လည်းရေနစ်မြုပ်ခဲ့ပါရယ်အခုကမှတော့အကူအညီပေးရေးအဖွဲ့တွေဟာမြောက်ပိုင်းဒေသအတွင်းအစားအစာတွေရေတန့်စင်တဲ့ဆေးပစ္စည်းတွေကျန်းမာရေးအထောက်အကူပြုပစ္စည်းတွေနဲ့မိုးကတဲတွေကိုပေးရနေပါရယ်မြောက်ကိုရီးယားအစိုးရဟာလူလူလှုံ့ဆော်မှုတရပြုလုပ်ပြီးလမ်းတွေပြန်ပွင့်အောင်နဲ့ထောက်ပံ့ရေးပစ္စည်းတွေနဲ့ဆောက်လို့ရေးပစ္စည်းတွေဖြန့်ဝေပေးနိုင်အောင်ဆောင်ရွက်နေပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့ရေကြီးရေရှမ်းတာလို့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရလေရှိပြီး2012ခုနှစ်နွေရာသီကာလတုန်းကလည်းမုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းမှုတွေအတွင်လူပေါင်း169ယောက်ထဲမှနဲ့သေဆုံးခဲ့ပါတယ်ခင်ဗျာ
အုံနောက်နဲ့ဥကောင်းသင်းငယ်တဲ့ကလေးငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေတဆင့်ကူးဆက်တဲ့ဇီကာယောဂါဘိုးဖြစ်ပွားမှုအန္တရာယ်နဲ့ပတ်သက်လို့ထိုင်းကျန်းမာရေးနဲ့အစိုးရအရာရှိတွေကတော့စိုးရိမ်စရာသိမ်မရှိတဲ့အကြောင်းပြောပါရယ် ဒီယောဂါဘူဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းလဲထိုင်းရာရှိတွေကပြောပါတယ်။ယောဂါဘူကာကွယ်ရေးနဲ့ထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂါဘူပြန့်နှံ့လာတဲ့အပေါ်မှာတောက်ကြနေတုန်းကသတိပေးခဲ့ပါတယ်။ရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂါဘူကူးစက်မှုတွေတိုးလာနေတာပါ။စီဘွားရေးရအချက်ချကြတဲ့ဘန်ကောက်မြို့လယ်ကဆတ်သွန်ဈေးပတ်ဝန်းကျင်မှာဇီကာရောဂါနောက်ထပ်ဖြစ်ပွားမှုပေါင်း22ခုရှိခဲ့တဲ့အကြောင်းမနေ့ကတနင်္ဂနွေနေ့မှာပဲအတည်ပြုထားပါတယ်။ဒီထဲမှာကိုဝင်ဆောင်အမျိုးသမီးတူလည်းပါဝင်ပြီးတော့သူကတော့နောက်ပိုင်းမှာပြဿနာတစ်စုံတစ်ရာမရှိဘဲမိဖွားနိုင်ခဲ့ပါတယ်။ဇီကာရောဂါပိုးဟာလိင်ဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ဆိုပေမဲ့ဒီရောဂါပိုးဟာလူကိုသိမ်ဆည်နိုင်တဲ့ဒါမှမဟုတ်အလွယ်တကူကူးစက်နိုင်တဲ့ရောဂါပိုးမဟုတ်တာကြောင့်အလွန်ကျွံစိုးရင်ကြောက်လန့်မှုမဖြစ်စေဘူး။ကျန်းမာရေးအရာရှိတွေကလူတွေကိုတိုက်တွန်းထားပြီးတော့ခီးသွွားလုပ်ငန်းမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါတယ်။ရောဂါဖြစ်ပွားမှုတွေကိုအနီးကပ်စောင့်ကြည့်နေပြီးကာကွယ်ရေးဆိုင်ရာနည်းလမ်းတွေချမှတ်လှုပ်ဆောင်နေတဲ့အကြောင်းလည်းထိုင်းကျန်းမာရေးအရာရှိတွေကပြောဆိုထားပါတယ်ရှင်။
လွန်ခဲ့တဲ့တစ်နှစ်ကျော်ကမလေးရှားယူနိုက်တက်သင်္ဘောကိုပြန်ပေးဆွဲမှုနဲ့ဖမ်းဆီးထားတဲ့အင်ဒိုနီးရှားနိုင်ငံသား၈ယောက်ကိုလွှတ်ပြောင်းပေးဖို့မလေးရှားနိုင်ငံဘက်ကတောင်းဆိုချက်ကို BNN တရားရုံးတစ်ခုကဒီကနေ့အတည်ပြုလိုက်ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံဘက်ကလွှတ်ပြောင်းပေးဖို့တောင်းဆိုချက်ကိုတော့ပေးချခဲ့ကြောင်း BNN အစိုးရသတင်းမှဖော်ပြပါရတယ်။နိုင်ငံအပြန်အလှန်တရားဥပဒေအရအထောက်ပံ့ပေးမှုတွေနဲ့ရာဇဝတ်မှုကင်တွယ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်အခြေခံတဲ့ဥပဒေအရအခုလိုတန်တရားရှိသူတွေကိုလွှဲပြောင်းပေးဖို့ဟနွိုင်းမြို့တော်မှာရှိတဲ့ပြည်သူတရားရုံးတစ်ခုကအတည်ပြုပေးခဲ့တာဖြစ်ကြောင်း Van Express Online တွေမှာဖော်ပြပါရတယ်။ထိန်းသိမ်းခံထားရသူတွေအနေနဲ့တရားရုံးဆုတ်ပြတ်ချက်ကိုအယူခံဝင်ခြင်းရင်15ရက်အချိန်ပေးထားတဲ့အကြောင်းလည်းဖော်ပြထားပါရခင်ဗျာ
။ဒါကတော့နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုရင်ဦးဆုံးကတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြပေးပါမယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာဗြိတိန်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေသတွင်းကမြန်မာတမ်းမတ်ကြီးတွေနဲ့မနေ့ကတွေ့ဆုံခဲ့တာမှာတော့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ပြည်တွင်းဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ဖွံ့ဖြိုးရေးကိစ္စအနောက်လုံခြုံရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်သိန်ကြီးထိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်တွင်းနိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီကနေ့မှာတော့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘရယ်ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ကာကွယ်ဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငြိမ်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမကသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်။ဒါပေမဲ့လောလောဆယ်သူကဗီတင်အစိုးရရဲ့အပုဂံနေများနေလို့တဲ့အဲမတည်နိုင်နေဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အသင့်ဆောင်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗီတင်အခြေဆိုင်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်ဗီတင်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ
်အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့အဲတိုက်ပြည်မှာလုံးမဲ့စီမံငင်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လိုမျိုးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးခင်ကပဲအဲရန်ကုန်ကြီးချုပ်ဥဖြိုးမသိမ့်လာသွားတဲ့အခါမှာ central land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new yangon project အပါအဝင်ပေါ့နော်ဒီအဲကြိုက်ကြတဲ့လုံးမဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့စက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့အစည်းအဝေးတော့သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီဒါဒါလည်းတော့သူကိုယ်တိုင်အစီအစဉ်နဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကသူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့က ဘာမှစိတ်ပူစရာအကြောင်းမရှိပါဘူး။နောက်ဒီ New Yangon Project မှာလည်းဒီ US ရဲ့ UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အားလုံးလုပ်မယ်။နောက်တစ်ခုကဒီဝင်းကျုံရဲ့ season မှာလည်းဒီဟိုကနေပြီးတော့ဒီစွာနေပြီးတော့ဒေါ်လာ300ကုန်လိုက်တယ်။တရား New Yangon Project ဆိုတော့ဒါရီကအကုန်လုံးစီမံမိသားစုဆိုတော့အားလုံးသူ target time နဲ့သူပြီးသွားမှာလို့ကျွန်တော်တော့ယုံကြည်ပါတယ
်။ဒေါ်ဆန်းစုကြည်ရဲ့ beating key စင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့တုန်းကတော့ဥရောပအရှေ့လဲပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအသံအမှတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာအသံရုံးမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်ခြေဆိုင်မြန်မာအသံရုံးတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်လည်းပါဆိုတဲ့ဒီကိစ္စတွေကိုကျွန်တော်လည်းကျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေဟိုဘလော့ကွန်ဖရင့်ကျွန်တော်တို့ကဒီဒေတာကဝန်တာဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ဆရာတို့တန်ရုံမှာပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကကိစ္စကတော့မနေ့ကတော့ဒီမှာဒီအစီဝေးလောက်တဲ့စာတွေပါလေမနေ့ကပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတန်မတ်ကြီးတွေအနေနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဗီဒင်ခီးစင်ပြီးမှတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမှဒုတိယသမ္မတဂျိုးဘိုင်ဒင်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်လေးနဲ့တွေ့ဆုံပြီးမှတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်
။မတ်တင်ဂီထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာ Royal College of Defence Studies လို့ခေါ်တဲ့တော်ဝင်ဘိုလောင်းကောလိပ်ကျောင်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီပေါ်မှာလူခွေအဖွဲ့ဒီဘက်ကဘလို့သုံးသပ်မှုတွေရှိတယ်လဲဆိုတာကိုမဲ့ရင်ချင်းနိုင်ငံဆက်ပြောပြပေးပါမယ်ရှင်
။လူခွေရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးနေတဲ့အတွက်ဗြိတိန်အစိုးရကိုဗြိတိန်ပါလီမန်အမတ်တွေရောလူခွေရေးအဖွဲ့တွေကပါဝေဖန်ကန့်ကွက်နေချိန်မှာအခုလိုဒေါက်ဆန်းစုကြည်ကိုဗြိတိန်စစ်တင်နန်းအကြောင်းကိုခေါ်ယူပြတာတာဖြစ်ပါတယ်။ဒါကြောင့်ဒီလိုအငင်းပွားစရာဖြစ်နေတဲ့အချိန်မှာဒေါက်ဆန်းစုကြည်ကိုဗြိတိန်အစိုးရကစစ်တပ်ကိုခေါ်ယူပြတာတဲ့အပေါ်မှာရည်ရွယ်ချက်နဲ့ပတ်သက်လို့လူခွင့်ရေးဖွဲ့တွေဘက်ကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ Bummer Campaign UK ရဲ့ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ Because this is a controversial issue, I think this is why the British governmentwhich is organizing Aung San Suu Kyi's schedule has decided to take
ညမစစ်တပ်ကိုတင်နန်းနေပေးနေတဲ့ကိစ္စဟာအငင်းပွားစရာဖြစ်နေတဲ့အတွက်ဗြိတိန်အစိုးရကနေဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစစ်တပ်ကတို့အကြောင်းတစ်ခုလိုက်ပြဖို့စီစဉ်လိုက်တာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဗြိတိန်အစိုးရကသူတို့ရင်ဆိုင်နေရတဲ့မေခွန်းတွေအတွက်အပြစ်မပေးနိုင်တဲ့အပေါ်မှာဖုံးကွယ်ဖို့ဒေါ်အောင်ဆန်းစုကြည်ကိုအတုံးချလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုနှစ်နှစ်ကြာတင်နန်းနေပေးပြီးတဲ့နောက်ဘလို့အကျိုးရလဒ်တွေရလာတယ်လေဆိုတော့မေကွန်အတွက်သူတို့မှာအဖြေမရှိသေးပါဘူး
။တိုင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်မှုတွေရစားရေးနောက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ကိုသဘောတူရေးစတဲ့အချက်တွေနဲ့အပေးယူမလုပ်ပဲဗြိတိန်အစိုးရကမြန်မာစစ်တပ်ကိုကန့်သတ်ချက်မရှိတင်နန်းတွေပေးနေတာဖြစ်တယ်လို့ Mark Farmana ကပြောပါတယ
်။ They're determined to keep going with this training program even though they cannot say what it is
မြန်မာစစ်တပ်ကိုတင်နန်းနေပေးတဲ့အတွက်ဘလို့အကျိုးရလဒ်တွေထွက်လာတယ်လဲဆိုတာသူတို့မပြောနိုင်ပေမဲ့အဲ့ဒီလိုတင်နန်းနေကိုဆက်ပြီးပေးဖို့ဗြိတိန်အစိုးရဘက်ကဆုံးဖြတ်ထားတာပါဒါကြောင့်လဲဗြိတိန်ပါလီမန်အမတ်တွေနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်မှုတွေကိုကာကွယ်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့အချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာသူ့ကိုဗြိတိန်အစိုးရကအသုံးချတယ်လို့မြင်ပါတယ
်ဒါပေမဲ့လဲဒေါ်အောင်ဆန်းစုကြည်အနေနဲ့အခုလိုဗြိတိန်နိုင်ငံရဲ့တော်ဝင်စစ်တပ်ကတူအကြောင်းတစ်ခုကိုတွားရောက်ကြည့်ရှုလေ့လာတဲ့အတွက်မြန်မာစစ်တပ်ကိုပြုပြင်ပြောင်းလဲရေးမှာအထောက်အကူဖြစ်စေနိုင်တယ်လို့မြင်ကြောင်းဗြိတိန်ခြေဆိုင်ကချင်အမျိုးသားအစည်းအရုံးဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဒူဝါမက်ခေါ်ခွန်စာကပြောပါတယ
်။ဖိုင်ဒါဒီမိုကရေစီစနစ်မှာဆိုလို့ရှိရင်တော့စစ်တပ်ဟာအရက်သားအစိုးရပေါ့နော်ပြည်သူလူထုကရွေးချယ်တင်မြောက်တဲ့အစိုးရရဲ့အောက်မှာသူတို့ကလည်းပုံမှန်ဒီလေယုံဝင်တာပေါ့ဗျာနော်ကာကွယ်ရေးဝင်တာဖြစ်နေသူထောက်ဆောင်နေကြရမှာဖြစ်တယ်ဖြစ်ကြရမယ်ဆိုတဲ့ခါကျတော့အခုဒီ PK9 Academy ကိုတွားရတယ်ဆိုတဲ့ကိစ္စကတော့ အကောင်းမြေဝါဒအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ကောင်းပါတယ်သူတို့ဘယ်လိုဒီဘူလောင်းတွေကိုဘယ်လို train လုပ်တယ် concept တွေကနောက်ဘယ်လိုရှိတယ်ဆိုရယ်တွားရောက်လေ့လာရယ်ဆိုရယ်ဟာကတော့ကောင်းတဲ့ကိစ္စပ
ါမနစ်တနင်္ဂနွေနေ့ကဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့မြန်မာတန်ယုံမှာဥရောပအရှိအလဲပိုင်းနဲ့အာဖရိကနိုင်ငံတွေကမြန်မာတန်အမတ်ကြီး12ဦးနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့တယ်လို့နိုင်ငံတကာနဲ့ချစ်ကြည်ရင်းနှီးစွာဆက်ဆံနိုင်ရေးဗက်မလိုက်နိုင်ငံသားရေးမူဝါဒကို NLD အစိုးရအနေနဲ့ချမှတ်ကျင့်သုံးနေကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာတန်ယုံတွေအနေနဲ့မိမိတို့ရောက်ရှိနေတဲ့နိုင်ငံတွေကမြန်မာနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ဒေါက်တာဆန်းစုကြည်ကမှာကြားခဲ့ပါတယ်။တနင်္လာနေ့မှာဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုရှိသလိုအင်္ဂါနေ့မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမီနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုဆက်လက်ထွက်ခွာမှာဖြစ်ပြီးစက်တင်ဘာလ14ရက်နေ့မှာအမေရိကန်သမ္မတအိုဘားမားနဲ့အိမ်ဖြူတော်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
ရှိမှာကဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အားဆိုရင်ဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံတွေကိုလည်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီးတွားရောက်ခဲ့တယ်လို့ပဲလောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်နိုင်ငံသားဝင်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်အစိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလားဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ NLD အစိုးရသိရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူသူတွေ viewer ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ် viewer မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပါတယ် email လိပ်စာက burmese@viewernews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
။မနက်ပိုင်းအင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOE မြန်မာပိုင်းရဲ့တနင်္လာညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းပုဒ်ကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာအဆိုပါဆုံးအကြမ်းဖက်တိုက်ခိုက်ခံရလို့လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတာအခုဆိုရင် 15 နှစ်ပြည့်ခဲ့ပါပြီ။သေဆုံးခဲ့သူတွေရဲ့မိသားစုဝင်တွေမိတ်ဆွေတွေအသက်မသေးလွတ်မြောက်ခဲ့သူတွေဟာအဲ့ဒီနေ့ကတွေ့ကြုံခဲ့ရတဲ့အဖြစ်အဆိုးကြီးကိုဒီကနေ့အထိမေ့ပြလို့မရကြသေးပါဘူး။တိုက်ခိုက်ခံရတဲ့နေရာမှာသမ္မတအိုဘားမားအလေးအနက်ထားပြောခဲ့တယ်လို့ကျွန်တော်တို့တွေအမြဲတမ်းစည်းလုံးညီညွတ်ကြမယ်ဆိုတာကတော့အမေရိကန်နိုင်ငံသားအလုံးအတွက်ရှင်းလင်းပြတ်သားတဲ့အမှားစကားပဲဖြစ်ပါတယ်။နယူးယောက်မြို့ကနေ VOA သတင်းတောက် Ramon Taylor သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီ။နယူးယောက်မြို့က World Trade Center မိုးမျောညင်အောင်တိုက်ကြီးတိုက်ခိုက်ခံခဲ့ရတဲ့နေရာမှာပြန်လည်တည်ဆောက်ထားတဲ့ Freedom Tower အနီးရင်းမြစ်မှာတေဆုံသူတွေအတွက်အောက်မေ့ဝယ်အခမ်းအနားကျင်းပခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့ကတေဆုံးခဲ့ရသူတွေရဲ့နာမည်တွေကိုကြံရစ်သူဆွေမျိုးသားချင်းတွေနဲ့ချစ်ခင်သူတွေကဖတ်ကြားပေးခဲ့ပါတယ်။အဲ့ဒီနေ့ကတိုက်ခိုက်ခံခဲ့ရတဲ့နယူးယောက်မြို့က World Trade Center, Pennsylvania ပြည်နယ် Shanksville မြို့ပြင်ကကွင်းပြင်နဲ့ Pentagon စစ်ဌာနချုပ်မှာအောက်မေ့ဝယ်အခမ်းအနားတွေအသီးသီးကျင်းပခဲ့ကြပါတယ်။သမ္မတအိုဘားမားက Pentagon စစ်ဌာနချုပ်ကအခမ်းအနားမှာလွမ်းသူပန်းခွေချအလေးပြုပြီးစီးလုံးညီညွတ်ကြဖို့မိန့်ခွန်းပြောဆိုခဲ့ပါတယ်။
It is so important today that we reaffirm our
one ရာဇုံအသားယောင်မျိုးစုံနောက်ခံမျိုးစုံကနေလာရောက်ခဲ့ကြသူတွေစုပေါင်းနေထိုင်ကြတဲ့နိုင်ငံဖြစ်တာနဲ့အညီဒီနိုင်ငံကိုတည်ထောင်ခဲ့ကြသူတွေယုံကြည်ခဲ့ကြသလိုပဲကျွန်တော်တို့အားလုံးတစုတစည်းတည်းယက်တည်ကြမယ်ဆိုတော့ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုပြန်လဲအခိုင်အမာပြသရမယ်သိအရေးကြီးတဲ့နေ့ဖြစ်ပါတယ်
ညီရမျိုးကတိုက်ခိုက်ခံခဲ့ရတဲ့နေရနာကမပြတ်မစီကျန်းနေတဲ့စိန့်ပေါ်ဖျားเจ้าလေးကတော့ကယ်ဆယ်ရေးဝန်ထမ်းတွေအတွက်နားခိုရာနေရာလေးဖြစ်ခဲ့ပါတယ်။အဲ့ဒီဖျားเจ้าရဲ့တင်းဦးစီယာဒေါက်တာဝီလျံလူဖာကဒီရက်ွက်ကတော့နေ့စဉ်နဲ့အမျှဆုံးရှုံးခဲ့ရသူတွေအတွက်ယူကျုံမရဖြစ်နေကြပြီးပြန်လည်အေးချမ်းရေးအတွက်ဆက်လက်ဆူတောင်းနေကြပါတယ်လို့ဆိုပါတယ
်။ We're not here today gone tomorrow and we want
to do ဒီနေ့မရှိတယ်လို့မနှက်ပြန်လည်းမရှိပါဘူး။ကျွန်တော်ကတော့လူတိုင်းကိုဆက်လက်ပြီးတော့ဝမ်းနဲ့ကြည်ကွဲစေချင်တယ်လို့သတိလဲရစေချင်ပါတယ်။တခါတလေသတိရအောင်မေ့ကြမယ်။နောက်ဝမ်းနဲ့ကြည်ကွဲကြတယ်ဆိုတာကတခါတလေရီမောကြမယ်။ဘဝကိုပို့ပြီးတော့အပြည့်အဝတန်ဖိုးထားကြမယ်လို့ဆိုလိုတာပါ
။ အသက်မသေးကြံ့ရည်သူအများစုအတွက်တော့ကျန်းမာရေးထိခိုက်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြံ့ကြံ့ခံရင်းနေ့စဉ်ဆိုသလိုဒီအဖြစ်ဆိုးကိုသတိရနေကြပါတယ
် NYPD family friend
NYPD နယူးယောက်ရဲတပ်ဖွဲ့ရဲ့မိသားစုတွေနဲ့မိဆွေတွေအတွက်ဆိုသူကအမြဲတမ်းပြေးပြီးကူညီနေကြပါပဲတဲ့လူတိုင်းကိုကူညီဖို့အတွက်အမြဲတမ်းအစဉ်သင့်ရှိနေသူတယောက်အဖြစ်ကျမအဖေကိုသတိရနေပါတယ်လို့ပြောဆိုသွားတာပါ William Rodriguez ဟာ World Trade Center အတိုက်ခိုက်ခံရတဲ့အချိန်မှာတန့်ရှင်းရေးလုပ်နေတဲ့ဝန်ထမ်းတယောက်ဖြစ်ပါတယ်အဲ့ဒီအချိန်ကသူ့မှာရှိတဲ့ပင်မတော့နဲ့ World Trade Center မှာရှိတဲ့တကားတွေကိုဖွင့်နိုင်တဲ့လောက်အမြန်ဆုံးဖွင့်ပေးရင်ကိုယ်တိုင်မိသင်ခံခဲ့ရသူဖြစ်ပါတယ
် So they started looking under the rubble
တိုက်ခိုက်ခံရပြီးနိုင်တော်ကြမှာအပျက်စီးပုံတွေအောက်ကကျွန်တော်ကိုရှာတွေ့ပြီးဆွဲထုတ်လိုက်တဲ့အချိန်မှာကျွန်တော်တုံ့လုံမိပါတယ်။ဘာဖြစ်လို့လဲဆိုတော့အဆောက်အုံတွေကိုမတွေ့ရတော့လို့ပါပဲ
။အခုတော့ Rodriguez ဟာအသက်မသေးကြံ့ရည်သူတွေအတွက်ဖေးမှသူတယောက်ဖြစ်နေပါပြီ။ဒါပေမဲ့အများစုကတော့ရင်ထဲမှာခံစားခဲ့ရတဲ့ဒဏ်ရာတွေကြံ့ရှိနေတော့ပါပဲတဲ့။
Everybody was together where
all on susu si si shi ja ba de aset twe ri ga le khai mye ba de a chin chin aset twe mo pyet ja ba bu ta kha le do lu re pin man la ja bi na chin mu ko khan sa ni ja du ri shi de lo a tait ko tha ge bi she ko set shao ja me lo pyo du ri le shi ba de
Rodriguez ye myo lin che ka do atet ma te chan yit tu dai lo be 9/11 September 17 yak ka te song ge ya du ri ko a long ga be ro ma me mi pyet ja bu ba be lo su ba de shin
တော်ခင်ဆုံးဝင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာလေးညနေခင်းအတွက်သတင်းနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ည9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းနဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးမှာမဟုတ်စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြာခင်အဆုံးသတ်တော့ပါမယ်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကတလဲ့ကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံမှာသမ္မတဘက်ရှိုင်းအာဆက်ကိုယာရုကနေဖယ်ရှားဖို့ကြိုးစားနေကြတဲ့သဘုံအဖွဲ့တွေနဲ့စီးရီးယားဆူရတို့ကြားတိုက်ခိုက်မှုတွေအဆုံးသက်ရယူရတဲ့အခုနောက်ဆုံးသဘောတူညီချက်ဟာဒီနေ့ဒေသစံတော်ချိန်ညနေပိုင်းမှာစတင်အသက်ဝင်ပါပါဒီသဘောတူညီချက်ကိုတော့သဘုံတွေကိုကြောထောက်နောက်ခံပေးချတဲ့အမေရိကန်ဆူရနဲ့စီးရီးယားဆူရကိုကူညီထောက်ပံ့နေတဲ့ရုရှားဆူရတို့ကညှိနှိုင်းရယူခဲ့ကြတာပါအရင်ကအဖြစ်ခက်ရစေးသဘောတူညီချက်အများစုမှလိုပဲဒီဒီချိန်သဘောတူညီချက်ဟာလည်းပထမ48နာရီကြာရက်စဲမှုနဲ့စတင်ပါပါအချိန်ကာလထက်တိုးနိုင်ပြီးသတင်းတစ်ပတ်ကြာတိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူစရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးတွဲထိုးစစ်ဆင်သွားမှာဖြစ်ပါရဲ့ရှင်။ဒီမိုကရက်တစ်ပါတီသမ္မတလောင်ဟယ်လာရီကလင်တန်ဟာအဆုတ်အေးမိပြီးနေမကောင်းဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတင်းနှာနေတဲ့အင်္ဂါနေ့စီစဉ်ထားတဲ့အတိုင်းမဲဆွယ်စည်းရုံးပွဲတွေကိုတွားရောက်နိုင်မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုနယူးယောက်မြို့က World Trade Center တိုက်ခိုက်ခံရတဲ့စက်တင်ဘာ17ရက်အောက်မေ့ပွဲအထိမ်းအမှတ်အခမ်းအနားတက်ရောက်ချိန်မှာသူမရိုင်းသွားတာကိုတွေ့ခဲ့ကြတာပါ။နေထိုင်မကောင်းဖြစ်နေတာကိုတော့မနေ့ကအထိလူသိရှင်ကြားမကျင်ကြားခဲ့ပါဘူးရှင်။ကမ္ဘာတဝန်းအစ္စလာမ်ဘာသာဝင်တွေဟာအစ်ပွဲတော်လို့ခေါ်တဲ့အသာသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်။ဖျားသခင်အပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုပြသတဲ့အနေနဲ့တားဖြစ်သူကိုဖျားသခင်ထံမှာအနန္တနဲ့အထိမ်းအမှတ်အနေနဲ့အခုအစ်ပွဲတော်ကိုကျင်းပတာပါ။ Saudi Arabia နိုင်ငံမက္ကာမှာရှိတဲ့ထောင်နဲ့ချီတဲ့ဖျားဖူးတွေလည်းရောက်ရှိနေကြပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကဒီအင်္ဂါနေ့တုန်းဒီကနေ့ဒီနောက်ထပ်နျူကလ িয়ার ဆန္ဒမှုတစ်ခုကိုအချိန်မြှင့်ထက်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးလိုက်ပါတယ်။မစ်ဆိုင်းတုံးချီထိပ်မှတက်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဖူးထုတ်လုပ်နိုင်ဖို့အတွက်ဆန္ဒမှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်ကလုပ်ခဲ့တဲ့ပုံချဲရီနျူကလ িয়ার ဆန္ဒတဲ့နေရာကအသုံးမပြုတော့တဲ့ဥမင်လိုင်ကောင်းထဲမှာနောက်ထပ်ဆန္ဒမှုတွေလှုပ်နိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမခင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနေလာနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ပီတာဟမ်လေးဖြစ်ပါတယ်ရှင်။ကျမကဆုမွန်ပါ။အစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.